ြင်သစ်သမရရွေးကောက်ပွဲနောက်ဆုံးအကြောဖြစ်တင်းငွေနေ့မှာပြင်သစ်မဲဆန္ဒရှင်တွေမဲပေးကြမှာဖြစ်ပါတယ်။လူလူစစ်တမ်းတွေအရလက်ရှိသမရအီမန်နွယ်မက်ခရွန်နဲ့လက်ရဆုံး National Rally Party ကသမရကိုယ်စားလှယ်လောင်းမရွန်လူပန်းတို့အပေါ်ထောက်ခံသူအချိုးစားကတိတ်ကြီးမကွာလာပါဘူး။ယူကရိန်းကိုရုရှားကြီးကြော်တိုက်ခိုက်နေခြင်းလို့တဲ့ဒီရွေးကောက်ပွဲမှာလွတ်ပန်းအနိုင်ရမယ်ဆိုရင်ဥရောပတိုက်လုံခြုံရေးပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိလာနိုင်ပါတယ်။ဘူဒူးလေးကလုပ်ခဲ့တဲ့စကားစစ်ထိုးပွဲတွင်သမ္မတအီမန်နျူရယ်မက်ခရွန်ကမရွန်းလွတ်ပန်းရဲ့လရဇွန်ပါတီနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အကြားအချိတ်ဆက်ရှိခဲ့တာတွေကိုအထူးထောက်ပြပြောဆိုခဲ့ပါတယ်။မရွန်းလွတ်ပန်းရဲ့ National Rally Party ဟာရုရှားစစ်ရုံးနဲ့ဆက်စပ်ရှိတဲ့ First Czech Russian Bank ကနေချေးငွေဒေါ်လာ 9.5 သန်းအပါဝင်ရုရှားနိုင်ငံကနေချေးငွေအများပြားကို2014ခုနှစ်ကယူခဲ့ဥပါတယ်။လူပန်းကတော့ပြင်သစ်ဗန်တွေကသူ့ကိုငွေမချေတဲ့အတွက်ရုရှားနိုင်ငံကချေးယူခဲ့ရတာလို့ခြေပပါတယ်။ရုရှားနဲ့ပတ်သက်ပြီးလူပန်းရဲ့သဘောထားဟာအနောက်နိုင်ငံတွေကခေါင်းဆောင်အတော်များများနဲ့တိတိတသာကွဲကြပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ပေါ်လူပန်းကပြစ်တင်ရှုတ်ချပေမဲ့သမ္မတပူတင်ကိုယ်တိုင်ကိုတော့ဝေဖန်ပြောဆိုတာမရှိပါဘူး။လပန်းနိုင်ရရင်ရုရှားကိုပူပေါင်းဆန့်ကျင်တဲ့နောက်နိုင်ငံတွေရဲ့ညီညွတ်မှုစိုးစိုးရွားရွားအားနည်းသွားလိမ့်မယ်လို့လေ့လာသူတချို့ကခန့်မှန်းထားပါတယ်။